ကချင်လွတ်လပ်ရေးဖွဲ့ KIO ဌာနချုပ်လိုက်စားနီးမှာရှိတဲ့နန်းဆန်ရံမှာအင်ကာနီကတနေ့လုံးတိုက်ပွဲပြင်းထန်ခဲ့ပြီးစစ်ကောင်စီကအနည်းဆုံး၄ချောင်းကနေ၉ချောင်းလောက်တိုက်ခိုက်ခဲ့ပါတယ်။နောက်မူမောက်မြို့နယ်အတွင်းမှာလည်းစစ်ကောင်စီကအင်အားဖြစ်တင်နေသလိုဒေသခံကြီးရွာ၅ရွာလောက်ဟာထွက်ပြေးနေကြပါတယ်။အခုလိုသတင်းတွေကိုအခြေခံပြီးကိုစုံဝင်းလိုင်ပြောပြပေးပါအောင်ခင်ဗျာ။
ကဲဌာနချုပ်လိုင်စာအနီးမှာရှိတဲ့မိုင်းလိုင်ခက်စစ်ဆောင်စခန်းတိုက်ခတ်ခံရမှုကြောင့်လူ30နေပါတေဆုံးခဲ့ရတဲ့အချိန်မှာပဲလိုင်စာနဲ့12မိုင်အကွာခန့်မှာရှိနေတဲ့နတ်ဆန်ရွာကျေးရွာအနီးမှာတိုက်ပွဲပြင်းထန်ခဲ့တာပါ KIO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကဒီလ10ရက်နေ့ကနတ်ဆန်ရံကျေးရွာဘက်မှာတနေကုန်နေပါတိုက်ပွဲဖြစ်ပွားခဲ့တယ်လို့ VOA ကိုအခုလိုပြောပါတယ်ဟု
တ်ကဲ့အဲ့ဒီနတ်ဆန်ရံလေးလုံးကားဘက်မှာမနေ့ကဘုံမှာကျေးတဲ့ဖြစ်စဉ်တွေရှိပါတယ်မင်းရလေးလုံးစခန်းတဲ့မှာတက်ပွဲတွေရှိတယ်စီကုံစီရဲ့လေကြောင်းကလည်းဘုံသေးတာရှိတယ်တနေ့လုံးလိုလိုပေါ့လေလေကတော့ဘုံချင်းတော့ဒါပြီးမှဘုံသေးတဲ့ချင်းတွေရှိပါတယ်ခင်ဗျာနမ်ဆန်ညာဘက်မှာဖြစ်ပါတယ်အဲ့ဒီလေးလုံးစခန်းဘက်မှာဖြစ်ပါတယ်ဟုတ်နေ့လေမှာလည်းကြေးပါတယ်ညမှာလည်းကြေးပါတယ်ခင်ဗျာ
တိုက်ပွဲဖြစ်စဉ်အသေးစိတ်ကိုတော့ပြောဆိုတာမရှိပါဘူးနမ်ဆန်ညာဒေသဘက်တိုက်ပွဲပြင်းထန်နေချိန်မှာမိုးမောက်မြို့နယ်ဘက်မှာလည်းစစ်ကောင်စီတပ်ကအင်အားဖြည့်တင်းနေပြီးစစ်ကြောင်းဝင်ရောက်တာတွေရှိတာကြောင့်အ ਨੇ စုံကြေးရွာ၅ရွာလောက်တိမ်းရှောင်နေကြရကြောင်းမိုးမောက်ဒေသခံတဦးကပြောပါတယ
်တို့စစ်ကြောင်းတပ်ကအဲ့ဒီဟိုလိုအဲ့မခွဲဟိုမင်းနဲ့ချောင်းခုပဲကတက်တာလေဟိုဘက်ကလားအလမကြီးပဲဒီမှာလည်းဒီဘက်ကဟိုတခါကတို့ဟိုနည်းနည်းငါလို့ညမှာပါဒီဘက်လမ်းကတော့တက်ပဲနဲ့ဟိုဘက်မင်းနဲ့ချောင်းဘက်လမ်းကတက်တာဟိုဟိုဘက်ဆိုချမ်းရွာရဲ့ဘာလဲဆိုတော့ဝင်းကြီးမိုးနဲ့ချောင်းခပဲကမ်းဒီတဲ့ဟာပေဒီမနောဘက်ကိုဒီတဲ့ဟာပေခုယောမတော့တော့တူရတာပဲကြည့်မှမရှိဘူးကယောဘောင်းကတော့ဘာပေါင်းငါးယောဆောက်ယောလို့ပေါ့လလစီခုဒီဟိုချောင်းပေလာဟာ
တင်းရှောင်နေရတဲ့ကြေးရွာတွေဟာနောင်ကုန်းနောင်ကွန်းလွယ်ကျဲတင်းရစ်စားကျွန်းတင်းဖျားစတဲ့ကြေးရွာတွေဖြစ်ကြောင်းအများစုဟာတောင်ရတဲတွေမှာတိမ်းရှောင်နေပြီးရိခါအခက်ခဲနဲ့ရင်ဆိုင်နေရကြောင်းပြောပါရယ်ဒီလ9ရက်နေ့တကောင်ရံမှာဖြစ်ပွားခဲ့တဲ့လိုင်စာအနီးမုံလိုက်ခတ်စခန်းတက်ခတ်ခံရမှုဟာ KIA တင်တန်းကြောင်းကအမ်မိုနီယာနိုက်ထရိတ်ရန်တူလောင်ယုံပေါက်ကွဲတာဖြစ်ကြောင်းဒီတူလောင်ယုံမှာအမ်မိုနီယာနိုက်ထရိတ်ရန်105ဒဏ်နဲ့အခြားပေါက်ကွဲစေတဲ့ပစ္စည်းတွေတူလောင်ထားကြောင်းဒီဖြစ်စဉ်ကိုတပ်မတော်ရဲ့လေကြောင်းတက်ခတ်မှုလက်နက်ကြီးပစ်ခတ်မှုအဖြစ်ဆွဆွဲတာရှိကြောင်းစစ်ကောင်စီဘက်ကဒီကနေ့သတင်းထုတ်ပြန်ထားပါတယ်ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီး KIO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကကျွန်တော်မနေ့ကဖြေတဲ့အတိုင်းပဲဖြစ်မှာပါအဲ့ဒီနေရာမှာတော့ကိုတောင်လည်းမရှိပါဘူးဘောလုံးကွင်းပုံစံပဲထားတဲ့နေရာဖြစ်ပါတယ်လို့ဖြေကြားခဲ့ပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကစစ်ကောင်စီဘက်ကတိုက်ခိုက်တာမဟုတ်ကြောင်းပြောဆိုခဲ့ပါတယ် KIO ဘက်ကတော့ဘုံအကြီးပေါက်ကွဲပြီးနောက်လက်နက်ကြီးပစ်ခတ်တာတွေရှိကြောင်းစစ်ကောင်စီတိုက်ခိုက်မှုအဖြစ်ပြောဆိုထားပါတယ်မိုင်းလိုက်ခက်စခန်းတိုက်ခိုက်ခံရမှုကြောင့်တေဆုံးရတာတွေနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့တိုက်ခိုက်မှုအဖြစ်ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းဝိုင်းသာမကတရုတ်နိုင်ငံကလည်းစိုးရင်ကြောင်းသဘောထားတွေပြောဆိုထားပါတယ်လောလောဆယ်မှာတော့မိုင်းလိုက်ခက်စခန်းကစစ်ဆောင်ပြည်သူ600လောက်ဟာအရေးပေါ်အကူအညီတွေလိုအပ်နေကြပါတယ်ခင်ဗျာ